ို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနလေကြောင်းပို့ဆောင်မှုဦးစီးဌာနလက်အောက်ကရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်စီမံခန့်ခွဲရေးကော်မတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကညွှန်ကြားချက်တစ်စောင်ထုတ်ပြန်ပါတယ်။အဲ့ဒီညွှန်ကြားချက်ဟာလေစိတ်တက္ဆီနဲ့ပတ်သက်တဲ့ညွှန်ကြားချက်ဖြစ်ပါတယ်။အဲ့ဒီညွှန်ကြားချက်မှာလေစိတ်ကနေရန်ကုန်နေရာအနှံ့ကိုပြေးဆွဲမဲ့တက္ဆီနဲ့ပတ်သက်ပြီးဈေးနှုန်းသတ်မှတ်ချက်အပါအဝင်တခြားစည်းကမ်းသတ်မှတ်ချက်တွေလည်းပါဝင်ပါတယ်။ဒီပြိုင်နက်ထဲမှာပဲလေစိတ်အာဏာပိုင်တွေဟာရန်ကုန်လေစိတ်အတွင်းကိုခီးတဲ့တွေတင်လာတဲ့တက္ဆီကားတွေကလွဲပြီးတခြားတက္ဆီကားတွေလုံးဝဝင်ရောက်ခွင့်မပေးတော့ဘဲပိတ်ပင်လိုက်ပါတယ်။လုံခြုံရေးအကြောင်းပြချက်လေစိတ်ကနေမြို့ရင်းကိုသွားမဲ့ခီးတဲ့တွေရဲ့အဆင်ပြေရေးဆိုတဲ့အကြောင်းပြချက်နဲ့ဖြစ်ပါတယ်။ဒီကြေညာချက်စီကံထုတ်ပြန်တာနဲ့ပတ်သက်ပြီးရန်ကုန်မြို့အတွင်းပြေးဆွဲနေတဲ့တက္ဆီကားသမားတွေနဲ့ပြည်သူတွေဘာမှမတတ်နိုင်ပေမဲ့လေစိတ်ကနေတက္ဆီပြေးဆွဲခွင့်လုံပိုင်ခွင့်ရထားတဲ့တက္ဆီအသင်းလေစိတ်ကနေမြို့တွင်းခီးတဲ့ပြေးဆွဲရမှာတတ်မှတ်လိုက်တဲ့တက္ကစီကနှုံထားကနည်းနေပါတယ်။နမူနာအနေနဲ့လေစိတ်ကနေပဇွန်တော်မြို့နယ်အတွင်းတက္ကစီကကျပ်ငွေ 9,000 ကိုနည်းတယ်လို့ဆိုကြပါတယ်။နောက်ပိုင်းတက္ကစီအသင်းကတာဝန်ရှိသူတွေနဲ့လေစိတ်စီမံခန့်ခွဲရေးအာဏာပိုင်တွေညှိနှိုင်းပြီးနောက်အဆင်ပြေသွားကြတယ်လို့သိရပါတယ်။လေစိတ်ထဲခီးတဲ့တင်တက္ကစီကလွဲပြီးတခြားဘယ်တက္ကစီမှဝင်ခွင့်မပြုဘူးဆိုတာဟာလေစိတ်ကခီးတဲ့တွေကိုအာဏာပိုင်တွေကခွင့်ပြုချက်ချထားပေးတဲ့ကုမ္ပဏီအသင်းအဖွဲ့ဝင်တက္ကစီတွေကပဲပြေးဆွဲခွင့်ပေးထားတယ်ဆိုတဲ့သဘောကိုသက်ရောက်ပါတယ်။ဒါဟာဖြစ်တင်ပါရဲ့လား။နိုင်ငံတကာမျက်နှာစာဖြစ်တဲ့ရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာအခုလိုပုံစံမျိုးစီမံခန့်ခွဲမှုလုပ်လာတာဟာပြည်တွင်းပြည်ပခီးတဲ့တွေတွာလာရေးအဆင်ပြေချောမွေ့စေမှာလားဆိုတာနဲ့ပတ်သက်ပြီးအခုတစ်ပတ်သုံးသပ်တင်ပြသွားပါမယ်။လက်ရှိလမ်းညွှန်ချက်တိုင်းဆိုရင်ပြည်ပကတက္ကစီတွေဟာခီးတဲ့တွေပါလာတယ်ဆိုရင်ပဲလေစိတ်ကိုဝင်ခွင့်ရမှာဖြစ်ပြီးခီးတဲ့တွေကိုချနောက်ထပ်ခီးတဲ့တင်ခွင့်မရှိဘဲကို့ဘာသာကိုပြန်ထွက်သွားရမယ့်သဘောဖြစ်နေပါတယ်ဒီအတွက်နောက်ပိုင်းလေစိတ်ကိုငားမဲ့တက္ကစီတွေဟာအပြန်ခီးမှာခီးတဲ့မရမှာတေချာနေတာကြောင့်မြို့တွင်းကနေလေစိတ်ကိုသွားတဲ့တက္ကစီကားကိုပို့ပြီးတောင်းလာနိုင်ပါတယ်ဒါဆိုရင်အများပြည်သူတွေအတွက်ရောနိုင်ငံတကာခီးတဲ့တွေအတွက်ပါအကျိုးမရှိနိုင်ပါဘူး။နောက်ပြဿနာတစ်ခုကတော့တက္ကစီပန်ရှင်တွေတက္ကစီသမားတွေဟာသူတို့ဆွေမျိုးသားချင်းတွေသူတို့ဖောက်တယ်တွေကိုလေးစိတ်မှသွားပြီးကြိုခွင့်လည်းမရှိတော့ပါဘူး။အခုထုတ်ပြန်လိုက်တဲ့စည်းကမ်းကခီးတဲ့ပါမလာတဲ့တက္ကစီတွေကိုလေးစိတ်ဧရိယာတွေဝင်ခွင့်ရမှာမဟုတ်လို့ပါပဲ။လက်ရှိရန်ကုန်မှာတုံးနေတဲ့ Hello Cab လို့ခေါ်တဲ့တက္ကစီရင်လိုင်းရှိပါတယ်။အဲ့ဒီကုမ္ပဏီဟာဝန်ဆောင်ကပေါင်းပြီးတက္ကစီကိုမီတာနဲ့ပြည့်စွဲပါတယ်စနစ်တကျလုတ်ကင်တာဖြစ်လို့ခီးနေနေဝေးတာအော်ရာမာဂျင်နာမျိုးဆိုရင်အဲ့ဒီတက္ကစီလိုင်းကိုအသုံးပြုကြပါတယ်လူကြိုက်လည်းများပါတယ်အခုဆိုရင်လေစိတ်ကိုဆက်ရောက်လာမဲ့ခီးတဲ့တွေအနေနဲ့အဲ့ဒီတက္ကစီရင်လိုင်းကိုကြိုတင်အော်ရာမာလို့မရနိုင်တော့ပါဘူးအဲ့ဒီလူကြိုက်များတဲ့ကြိုတင်အော်ရာမာနိုင်တဲ့တက္ကစီရင်လိုင်းဟာလေစိတ်ကိုဝင်ခွင့်မရတော့လို့ပါပဲတကယ်တော့ရန်ကုန်ပြည်ပဆိုင်ရာလေစိတ်ကိုဆက်ရောက်လာတဲ့ပြည်တွင်းပြည်ပခီးတဲ့တွေရန်ကုန်မြို့တွင်းသွားလာရေးကိစ္စအခက်အခဲဖြစ်နေတာမြန်မာနိုင်ငံရဲ့ပထမဆုံးဝင်ပေါက်မျက်နှာစာမှာခီးတဲ့တွေသွားလာရေးနဲ့ပတ်သက်ပြီးအယုတ်ဆိုးအကြီးတန်းဖြစ်နေတာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။အရင်စစ်အာဏာရှင်ခေတ်ကတည်းကအာဏာပိုင်တွေဟာပါမီတက္ကစီရင်လိုင်းလိုကုမ္ပဏီမျိုးကိုပဲလေစိတ်ကနေခီးတဲ့တွေပို့ဆောင်ရေးလုပ်ငန်းကိုလုပ်ဆောင်ခွင့်ပြုခဲ့ပါတယ်။အာဏာပိုင်တွေစီတင်ပြတဲ့အခါမှာတက္ကစီကိုမီတာနဲ့ဆွဲမယ်လို့တင်ပြပြီးမှလုပ်ပိုင်ခွင့်ရယူခဲ့ကြတာဖြစ်ပေမဲ့တကယ်တကယ်နှစ်ပေါင်းများစွာကြာတဲ့အချိန်ဘက်တက္ကစီမှမီတာနဲ့မပြေးဆွဲကြပါဘူးပိုးပြီးဆိုတာကတော့တခြားတက္ကစီတွေကိုလည်းတရင်ဝင်ခွင့်မပြုထားတဲ့အတွက်လေစိတ်ကနေရန်ကုန်ရောက်လာသူတွေစီကနေတက္ကစီကတွေမတန်တဆတောင်းခံနေတာကြာခဲ့ပါပြီဒီအတွက်လေစိတ်မှာလူစိုးကိုင်းလို့ပြုမှုမနေတဲ့တက္ကစီသမားတွေနဲ့မြန်မာနိုင်ငံသားတွေမကြခဏစကားများရန်ဖြစ်ကြသလိုနိုင်ငံသားတွေနဲ့လည်းအခြေတင်ဖြစ်မြန်မာနိုင်ငံရဲ့ပုံရိပ်ကျဆင်းတဲ့နေရာဖြစ်နေခဲ့ပါတယ်စစ်အာဏာရှင်စနစ်နောက်ပိုင်းသမရဦးသိန်းစိန်လက်ထက်မှာလည်းအဲ့ဒါလိုရန်ကုန်လေစိတ်ကအယုတ်ဆိုးအကြီးတန်းတဲ့ပြဿနာကိုမဖြေရှင်းခဲ့ပါဘူး အခု NLD အစိုးရအသက်တက်လာတော့ဒီတိုင်းပဲလို့ပြောရမှာပါတကယ်ဆိုထိုင်းနိုင်ငံနဲ့တခြားအိန္ဒိယနိုင်ငံတွေမှာမြို့တွင်းကနေလေဆိပ်ကိုသွားဖို့တက္ကစီနဲ့ယာဉ်လိုင်းအမျိုးမျိုးရှိပါတယ်ထိုင်းမှာဆိုရင်မိုးပြန်ယထာရှိသလိုတက္ကစီဘတ်ကားလီမွန်ဆင်းလို့ခေါ်တဲ့ဇိမ်ခံဘတ်ကားကြီးတွေအမျိုးမျိုးရှိပါတယ်ဘန်ကောက်လေဆိပ်ကိုဆက်ရောက်လာသူတွေအနေနဲ့ကိုသုံးနိုင်တဲ့ငွေကိုပေးနိုင်တဲ့ချိန်ကိုချင်းချင်းတွက်ချက်ပြီးကြက်ရနဲ့သွားရုံပါပဲတက္ကစီဆိုရင်လေဆိပ်ဝန်ဆောင်ကဘတ်90နဲ့ကျန်နာမီတာမှာဖော်ပြတဲ့အတိုင်းပေးရုံပါပဲဒါပေမဲ့ရန်ကုန်လေဆိပ်ကတော့ဒီနေ့အချိန်ထိမြို့တွင်းကနေလေဆိပ်ကိုသွားဖို့လေဆိပ်ကနေမြို့တွင်းကိုသွားဖို့တက္ကစီတစ်မျိုးတည်းရှိနေပါတယ်တခြားသက်သာမဲ့မီနီဘတ်တွေဇိမ်ခံဘတ်ကားကြီးတွေပြေးဆွဲတာမျိုးမရှိပါဘူးတက္ကစီဆိုရင်လေဆိပ်အာဏာပိုင်တွေကခွင့်ပြုတဲ့တက္ကစီပဲဆွဲခွင့်ရပြီးစိတ်ထဲထင်သလိုဈေးနှုန်းမြင့်တောင်းတက်ကြပါတယ်လုံခြုံရေးအစီအမံကောင်းပြီးစနစ်ကျတဲ့ဘန်ကောက်လေဆိပ်မှာတော့တက္ကစီတစ်စီးဟာခီးတဲ့ကိုပို့ပြီးရင်ခီးတဲ့ပြန်တင်နိုင်တဲ့ဆိုက်ရောက်အပေါက်မှာတန်းသွားပြီးစီလိုက်တာနဲ့အပြန်ခီးတဲ့ရရှိနိုင်ပါတယ်လက်ရှိရန်ကုန်လေဆိပ်မှာမြို့ရင်းသွားဖို့ဈေးနှုန်းတတ်မှတ်ထားတယ်ဆိုပေမဲ့ဒီဈေးနှုန်းဟာတကယ်ပေါက်ဈေးထက်မြင့်နေတာတွေ့မြင်နိုင်ပါတယ်။နောက်တက္ကစီကိုစူပေါင်းပြီးငှားမယ်ဆိုရင်လဲတက္ကစီသမားတွေကပြဿနာရှာတတ်ကြပါတယ်။တကယ်တော့ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ဆိုတာနိုင်ငံတကာကရောက်ရှိလာတဲ့နိုင်ငံသားတွေအတွက်ပထမအဦးဆုံးဝင်ပေါက်နိုင်ငံရဲ့မျက်နှာစာဖြစ်ပါတယ်။ဒီဝင်ပေါက်ကိုရောက်လာသူတွေမြို့ထဲသွားဖို့ Hello Cab Line ကပြေးဆွဲနေသလိုမီတာနဲ့ပြေးဆွဲတဲ့တက္ကစီတွေကိုပဲရန်ကုန်လေဆိပ်ကနေဆွဲခိုင်းတာတက္ကစီတွေထင်မကမီနီဘတ်လိုင်းတွေဇိမ်ခံဘတ်ကားကြီးတွေကိုလည်းအချိန်တတ်မှတ်ပြီးပြေးဆွဲစေတာမျိုးခွင့်ပြုပြီးဝန်ဆောင်မှုကောင်းကောင်းပေးခြင်းနဲ့နိုင်ငံပုံရိပ်ကိုမြင့်တင်သင့်ပါကြောင်းတင်ပြလိုက်ရပါတယ်